အချင်းတို့ကာလတစ်ခုအတွင်းရွှေညာဒုက္ခသည်၅သိန်းကျော်ရခိုင်ပြည်နယ်ကနေထွက်ပြေးနေရတာဟာလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုမြောက်တဲ့အထိမြန်မာစစ်တပ်ရဲ့စနစ်တကျအစီအစဉ်ဆောင်ရွက်မှုတွေကြောင့်ဖြစ်တယ်လို့နိုင်ငံတကာလူအခွင့်အရေးအဖွဲ့ဖြစ်တဲ့ Amnesty International ကထပ်မံပြောဆိုလိုက်ပါတယ်မြန်မာအစိုးရအနေနဲ့အမှန်တကယ်ဖြစ်ပျက်နေတဲ့အခြေအနေတွေကိုစွန့်ငင်းပယ်နေလို့မရသလိုနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့လည်းအထူးရောက်ဆုံးတုတ်ပြန်ကင်တွယ်တင်တယ်လို့အဲ့ဒီအဖွဲ့ကပြောတာပါမက်ခင်ဖြူတွေးကအပြည့်စုံကိုတင်ပြပါမယ်
ပြီးခဲ့တဲ့သတင်းပတ်ခုနှစ်ပတ်အတွင်းရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာတဲ့ဒုက္ခသည်ဦးရေ9သိန်း3000ကျော်ရှိပြီးတော့နောက်ထပ်ထွက်ပြေးလာတဲ့သူတွေလည်းရှိနေတယ်လို့ကုလသမဂ္ဂအပအဝင်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကပြောဆိုနေတာပါအခုလိုအချိန်တိုကာလအတွင်းလူတွေအလုံးရင်းထွက်ပြေးရတာဟာလူသားတို့တစ်ခုလုံးအပေါ်ကိုကျူးလွန်တဲ့ရာဇဝတ်ပြစ်မှုမြောက်တဲ့အထိမြမအစိုးရကစနစ်တကျကျူးလွန်နေတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကြောင့်ဖြစ်တယ်လို့လူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကပြောပါတယ်ဒီလိုကျူးလွန်နေတာတွေကိုဖော်ပြတဲ့တပ်တွေအထောက်အထားတွေခိုင်ခိုင်မာမာရှိနေတာကြောင့်မြန်မာစစ်တပ်နဲ့အစိုးရတွေအနေနဲ့လက်ရှိအခြေအနေမှန်ကိုစွန့်ငင်းနေလို့မရဘူးလို့ Amnesty International အဖွဲ့ကမြန်မာရေးသူတွေတီလော်ရာဟင်းကပြောပါတယ
် The civilian government and the military can no longer hide behind blanket denials. The evidence is mounting up and it's not just from Amnesty International, it's from other organizations.
အရသာအစိုးရနဲ့စစ်တပ်အနေနဲ့အခြေအနေမှန်ကိုဖုံးကွယ်ပြီးတော့စွန့်ငင်းနေလို့မရပါဘူး။တပ်တွေအထောက်အထားတွေများကြီးရှိပါတယ်။ကျမတို့ Amnesty International အဖွဲ့တကူထဲမှာလည်းမဟုတ်ပါဘူး။တခြားအဖွဲ့အစည်းတွေမှာလည်းတပ်တွေအချက်လက်တွေအများကြီးပါ။အမှန်တရားဆိုတာထွက်လာမှာပါ။ဒီလိုလူအခွင့်ရေးချိုးပေါက်တဲ့အခြေအနေတွေကိုရခိုင်ပြည်နယ်ဘာတွေမဟုတ်ပါဘူး။ရှမ်း၊ကချင်စတဲ့ပြည်နယ်တွေမှာလည်းဖြစ်နေတာကိုကျမတို့သိထားပြီးသားပါ။ဒါတွေကိုကျမတို့ဆက်ပြီးမှတ်တမ်းတင်သွားပါမယ်။အပြစ်ကျူးလွန်သူတွေကိုအရေးယူနိုင်ဖို့ပါ။အစိုးရအနေနဲ့ဇွတ်ဆက်ပြီးညင်းနေရမယ့်အချိန်မဟုတ်ပါဘူး။အယက်သားအစိုးရကိုကျမတို့တောင်းဆိုချင်တာကကုလသမဂ္ဂဖွဲ့စည်းထားတဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာပြည်ထဲဝင်ရောက်ခွင့်ပြုဖို့ပါ။ဒေသထဲမှာဘာတွေတကယ်ဖြစ်နေတယ်အစားအကျန်းဖက်အဖွဲ့နဲ့တခြားအဖွဲ့အစည်းတွေကရောဘာတွေကျူးလွန်ခဲ့တယ်ဆိုတာရှာဖွေဖော်ထုတ်နိုင်မှုဖြစ်ပါတယ်ဒီဖြစ်ရပ်တွေနဲ့ပတ်သက်လို့အထူးကတာဝန်ရှိတဲ့မြန်မာစစ်တပ်အနေနဲ့လည်းအကျန်းဖက်မှုတွေချက်ချင်းရပ်ပြီးခိုးလုတဲ့လုပ်ရအတွက်တာဝန်ယူဖို့လိုပါတယ
်ရခိုင်ပြည်နယ်အတွင်းကရဝင်းကြဒုက္ခသည်တွေအစုလိုက်ပြုံလိုက်ထွက်ပြေးရတဲ့အခြေအနေတွေကိုထောက်ပြပြီးတော့ဒါဟာလူမျိုးရင်းတုတ်တင်ရှင်းလင်းရာမြောက်နိုင်တယ်ဆိုပြီးကုလသမဂ္ဂကလည်းပြောဆိုထားတာပါကုလသမဂ္ဂအပအဝင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ရခိုင်ရင်းနဲ့ပတ်သက်လို့ပြစ်တင်ရှုံ့ချကြောင်းစကလုံးတွေနဲ့ပြောနေုံနဲ့မလုံလောက်ပဲထိရောက်တဲ့ရေးယူဆောင်ရွက်မှုတွေကိုအမြန်ဆုံးလုပ်သွားဖို့လိုအပ်နေတယ်လို့လော်ရာဟင်းကပြောပါတယ်
I think international attention and international action is imperative. We've had a lot of condemnation, a lot of public outcry from the international community.
နိုင်ငံတကာရဲ့ PRP ဆောင်ရွက်မှုကအင်မတန်အရေးကြီးပါတယ်။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ပြစ်တင်ရှုံ့ချတာဝေဖန်တာတွေကျမတို့အများကြီးကြားခဲ့ရပြီးပါပြီ။ဒါပေမဲ့မဖြစ်မနေရပ်တန့်ဖို့လိုနေတဲ့ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကတော့ရပ်မသွားပါဘူး။ခုချိန်မှာဝေဖန်ပြောရုံနဲ့မလုံလောက်တော့ပါဘူး။ဒီနေရာမှာအရေးကြီးတာကစစ်တပ်ကအဓိကထိန်းချုပ်လှုပ်ဆောင်နေတာဖြစ်ပြီးအယက်သားအစိုးရအပေါ်တာဝန်ခံမှုလည်းမရှိပါဘူးဒီလိုအခြေအနေတွေကအချိန်များစွာထပ်ခါဖြစ်နေတာပါဒါတွေကိုရပ်တန့်ဖို့လိုပါတယ်ဒါကြောင့်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ထိရောက်တဲ့အရေးယူမှုတွေချမှတ်ဆောင်ရွက်မယ့်အချိန်ဖြစ်ပါတယ
်ဘယ်လိုထိရောက်တဲ့အရေးယူဆောင်ရွက်မှုတွေကိုပြောတာပါလဲ
As Amnesty International, we're calling for a global arms embargo. We're calling for specific targeted financial sanctions against senior military officials.
Tomorrow, Amnesty International နဲ့တောင်းဆိုတာကတော့ဒီကမ္ဘာလုံးအတိုင်းအတာနဲ့မြန်မာနိုင်ငံကိုလက်နက်တင်ဖို့ရောင်းချမှုတွေပိတ်ပင်သွားဖို့နဲ့အကြီးရန်စစ်ဘက်ကောင်ဆောင်တွေပြစ်မှုကျူးလွန်နေတဲ့စစ်ဘက်ဆိုင်ရာပုဂ္ဂိုလ်တွေအပေါ်တိကျပြစ်မှတ်ထားတဲ့ဗဏ္ဍာရေးဆိုင်ရာတန်ခါအရေးယူမှုတွေချမှတ်ဖို့ပါနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အခိုင်အမာဖြစ်အားပေးနိုင်တာနောက်တစ်ခုကတော့ရှေ့သတင်းမှတ်တဲ့ကုလသမဂ္ဂအထွေထွေညီလာခံမှာရခိုင်အရေးကိစ္စအပါအဝင်မြမအရေးဆွေးနွေးတဲ့အခါမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်တရချမှတ်သွားဖို့ပါရခိုင်ပြည်နယ်အခြေအနေတခုလည်းမဟုတ်ပါဘူးကချင်နဲ့ရှမ်းပြည်မြောက်ပိုင်းမှာအခြေအနေတွေကပုံမဆိုးဝါးလာနေပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လည်းကျဆင်းလာနေပါတယ်ဒါကြောင့်မြမအစိုးရဘောတန်တမန်ရေးအရဖြစ်အားတွေတွန်းမြင့်ပေးသွားရပါလိမ့်မယ်
ရခိုင်ပြည်နယ်တွင်းခြေနေတွေနဲ့ပတ်သက်လို့သူတို့စုဆောင်ရရှိတဲ့အချက်အလက်တွေ satellite ဂျိုရူးကနေရယူထားတဲ့ဓာတ်ပုံတွေဗီဒီယိုမှတ်တမ်းတွေကိုယ်တိုင်ကြုံတွေ့ရသူတွေရဲ့ပြန်လည်ပြောပြချက်တွေအရမြန်မာစစ်တပ်ဟာရိုဟင်ဂျာမွတ်စလင်အမျိုးသားအမျိုးသမီးကလင်းငယ်တွေအပေါ်မှာစနစ်တကျအကွက်ချတိုက်ခိုက်နေတာဖြစ်တယ်လို့ Amnesty International အဖွဲ့ကပြောပါတယ်။ဒါပေမဲ့မြန်မာအစိုးရကရောမြန်မာစစ်တပ်ကပါဒီဆွဆွဲချက်တွေမမှန်ကန်တဲ့အကြောင်းဒီဇိုင်းမှန်မှန်ညှဉ်းဆန်းထားပါတယ်။ရခိုင်ပြည်နယ်အတွင်းနေပြည်ရှင်းလင်းမှုတွေဟာအကြမ်းဖက်အဖွဲ့အာဆာကိုချိန်မုန်းတဲ့စစ်စင်ရေးတာဖြစ်ပြီးလုံခြုံရေးအဖွဲ့ဝင်တွေအနေနဲ့ဥပဒေနဲ့အညီဆောင်ရွက်နေတာဖြစ်တယ်လို့မြန်မာတာဝန်ရှိသူတွေဘက်ကတုံ့ပြန်ထားပါတယ်ရှင်